တော်ရှင်များခင်ဗျာလက်တလောရွေးကောက်ပွဲမဲရက်လက်တွေအရာအစိုးရတစ်ခုဦးဆောင်နိုင်တဲ့အလားအလာတွေတွင်နေရတဲ့ NLD ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါ်ဆန်းစုကြည်ဟာသမ္မတဦးသိန်းစိန်တမတော်ကောက်ဝဲဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းတို့နဲ့တွေ့ဆုံမှုရှိနေပါတယ်ဒီလိုထိတ်တန့်ခေါင်းဆောင်တွေကြားတွေ့ဆုံမှုတွေကလည်းမြန်မာနိုင်ငံရဲ့အပြောင်းအလဲတွေတွန်းအားတွေဘယ်လောက်ထိဖြစ်လာနိုင်တယ်လဲဘာတွေမျှော်လင့်လို့ရမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆွေးနွေးမှုတွေနဲ့အခုဒီချိန်ဆွေးနွေးမှုတွေမှာအဓိကခြားနားချက်အနေနဲ့ပြောမယ်ဆိုရင်တော့ဒေါ်အောင်ဆန်းစုကြည်ကအာဏာရပါတီဖြစ်လာတော့မှပါတီတစ်ခုရဲ့ခေါင်းဆောင်ဖြစ်နေတာကိုတွေ့ရပါတယ်ဆိုတော့ဒီအချိန်ကမြန်မာနိုင်ငံမှာပြန်လည်တင်းမြတ်ရေးအာဏာလွှဲပြောင်းရေးကိစ္စတွေမှာဘယ်လောက်ထိတွန်းအားတွေဖြစ်လာနိုင်မလဲဆိုတာကိုပင်တိုင်ဆွေးနွေးမဲ့သူရဲ့အမြင်တွေကိုအရင်ဆုံးကြားချင်ပါတယ်ပထမဆုံးတော့မြန်မာရေးလှစ်လှတ်သူဒေါက်တာလက်ကျော်စိုးရဲ့အမြင်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာအခုဒီထိပ်သီးခေါင်းဆောင်တွေတွေ့ကြဆုံညာမဲ့ကိစ္စအခုတော့တယောက်ချင်းဖြစ်မလားအကုန်လုံးစုတွေ့မလားဆိုတော့ကျွန်တော်တို့သိကြတာမသိရသေးဘူးပေါ့နော်ဒါပေမဲ့ဒီလိုခေါင်းဆောင်တွေကြားမှာတွေ့ကြဆုံညာမဲ့ကိစ္စတွေကမြန်မာနိုင်ငံကြီးမှာတိုးတက်ဖြစ်ထွန်းမှုတွေအတွက်ဘယ်လောက်ဒီအားတွေဖြစ်လာနိုင်စေသလဲဒေါ်လာကျော်စိုးအမြင်ပြောပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်မပထမဦးဆုံးပြောချင်တာကတော့ဒီနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲမှာအနိုင်ရခဲ့တယ် NLD ပါတီကဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့တကွပေါ့ခေါင်းဆောင်များနဲ့ NLD ပါတီဝင်များကိုအရွေးချက်ခံရတဲ့လွှတ်တော်အမတ်များကိုအားလုံးချီးကျူးကုန်ပြုလိုက်ပါတယ်ဒီပွဲဟာဒေါက်တာဆန်းစုကြည်ပြောသလိုပဲ NLD ပါတီတရားလုံးရဲ့အောင်ပွဲမဟုတ်ပါဘူးပြည်သူတရားလုံးရဲ့အောင်ပွဲပါပြည်သူတွေတောင်းလျှောက်အနစ်နာအစင်းရဲအမျိုးမျိုးခံပြီးတောင်းထူလာခဲ့တဲ့ပွဲအဲ့ဒီဟာအားလုံးရဲ့စုပေါင်းများရှိချက်ဖြစ်ပါတယ်အဲ့တော့ဒီပွဲမှာဒေါအောင်ဆန်းစုကြည်ဟာသူပြောခဲ့တဲ့အတိုင်းပါတီပဲကြည်ပါเนาะလူပုဂ္ဂိုလ်မကြည်ပါနဲ့ဆိုတဲ့တဏှာပြီဟွာချပြီးတော့တောင်းဆိုကြတာကိုပြည်သူလူထုကလက်ခံလိုက်တာပါပဲပြည်သူလူထုကကျမတို့ပြည်သူလူထုရဲ့အားကောင်းချက်ကသူတို့ဘတော်မှအဓိကပြစ်မှတ်ကိုမမေ့တတ်ပါပဲကျမတို့ဒီဟိုလွတ်လွတ်လပ်လပ်သူတို့မဲပေးခွင့်ရရင်တတ်မလို့ကိုเนาะတက်ကိုနိုင်ငံရေးကနေပယ်ထုတ်ဖို့အမြဲအဆင်သင့်ရှိခဲ့တာပြက်ပြက်သားသားလည်းပယ်ထုတ်ခဲ့တာကြည့်မယ်ခင်ဗျားတို့ကြည့်1960ခုနှစ်ရွေးကောက်ပွဲတုန်းကလည်းဒီလိုပဲတန်ရှင်းဖတ်တာစဦးနှုကိုမဲပုံပေးခဲ့တာပဲအခုလည်း1990တုန်းကလည်းဒီလိုပဲအခုလည်းဒီလိုပဲအဲ့တော့တတ်မရောအနေနဲ့ကเนาะဒီအခုတွေ့ရမှာကတော့ဗမာပြည်သူလူထုကတက်မရော်ကိုတက်မရော်နေရာမှာပဲနေစီချင်တယ်သူနဲ့လုံးဝမပတ်သက်တဲ့နိုင်ငံရေးနယ်ပယ်တွေစီးပွားရေးနယ်ပယ်တွေမှာမမြင်ချင်ဘူးဆိုတာကိုပြက်ပြက်သားသားအချင်းချင်းပြခဲ့တာပဲအခုနခင်ဗျားပြောတဲ့ဟာလာဒေါအောင်ဆန်းစုကြည်ကဒီလူတွေနဲ့တွေ့မယ်ဆိုရင်ဘာတွေရရှိနိုင်မလဲဆိုတော့အဓိကကတက်ကာချုပ်ပူချုပ်မှုကြီးမင်းအောင်နိုင်နဲ့တွေ့တဲ့ကိစ္စပဲအဲ့တော့ဒီဒေါအောင်ဆန်းစုကြည်နဲ့ဒီကာချုပ်တို့နဲ့ဆွေးနွေးပွဲဟာအချက်အချာကြာမှာပဲဒေါအောင်ဆန်းစုကြည်ကဘာတွေတောင်းမယ်ကာချုပ်ကဘလောက်ထိပေးနိုင်မယ်ဆိုတာကိုဒါတွေကိုသူတို့အပြန်အလှန်ညှိနှိုင်းကြမှာပဲအဓိကကလည်းဒါပဲအဲ့တော့ဒေါအောင်ဆန်းစုကြည်ရိုးဘက်ကတောင်းတာပဲဖြစ်ဖြစ်နော်ဟိုခင်းကကာချုပ်တို့ဘက်ကပေးတာပဲဖြစ်ဖြစ်ကျမတို့ဖြစ်စီချင်တာကတော့ပြည်သူလူထုအတွက်အကျိုးရှိနိုင်မယ်နော်တရားမျှတမှုဘက်ကနေပြီးတော့ပဲဖြစ်ပေါ်လာပါစီလို့တောင်းဆိုဆုတောင်းရတော့မှာပဲလေအဲ့တော့စစ်တပ်အနေနဲ့ကသူတို့ကင်ဆွဲထားတဲ့နိုင်ငံရေးအာဏာတွေစီးပွားရေးအာဏာတွေကိုတစုံတရာလျှော့ပေးရလိမ့်မယ်ဆိုတာသူတို့သဘောပေါက်ဖို့တော့လိုပါတယ်အဲ့တော့စစ်တပ်ကိုနှစ်ပိုင်းခွဲကြည့်ရမယ်စစ်တပ်မှာအထက်တန်းသားနော်အခွင့်အထူးကံကြီးရှိသလိုအောက်မှာရှိတဲ့အောက်ခြေရဲဘော်တွေရဲ့ပေါ်ပြချက်ကိုလည်းစစ်တပ်ကကောင်းကောင်းနားလည်ဖို့လိုတယ်။အခုကျမတို့ဒီရွေးကောက်ပွဲရလတ်တွေကိုကြည့်လိုက်ရင်စစ်နေမီတွေဖြစ်တယ်ဟုတ်လားပြင်ဦးလွင်လိုနေရာမျိုးမှော်ပြီးလိုနေရာမျိုးအဲ့လိုနေရာမျိုးတွေမှာ NLD ကအပြတ်သတ်နိုင်ရတာပဲနော်။နောက်ကိုကတိုက်ပွဲမှာတော်တော်ကိုကြာဆုံးခဲ့ရတဲ့တက်တက်ရှိတယ်ကိုလင်းဘက်မှာလာဝင်သူဘက်မှာအဲ့တက်ကလည်းတတလုံးကို NLD ကိုပေးခဲ့တာအဲ့တော့ဓာရီကိုစစ်ဘိုလ်ချုပ်ကြီးတွေအခွင့်ထူးကအထက်တန်းကစစ်ဘိုလ်ချုပ်ကြီးကထည့်သွင်းစဉ်းစားဖို့လိုမယ်လို့ထင်ပါတယ်အဲ့တော့ထည့်သွင်းစဉ်းစားလိမ့်မယ်လို့လည်းထင်တယ်ဟိုခင်နဲ့မတူကဘာအခြေအနေရကိုကမတူတော့တာဖြစ်တယ်ဗမာပြည်မှာလည်းနှစ်ပေါင်း60ကြာခဲ့တယ်ပြည်ဝင်းစစ်ကဘာကိုပြတာတည်းဆိုတော့ဗမာပြည်မှာရောက်ရှိနေတဲ့နော်နိုင်ငံရေးပြဿနာတွေအားလုံးစီးပွားရေးပြဿနာတွေအားလုံးဟာဒီစီရေးအရာဖြေရှင်းလို့မရဘူးနိုင်ငံရေးအရာပဲဖြေရှင်းရမယ်ဆိုတာကိုတော်တော်သဘောပေါက်ကုန်ကြပါပြီ တကြောင်မလို့စက်တက်အနေနဲ့ဒီလိုအချိန်အခါမျိုးမှာအခွင့်ကောင်းယူပြီးတော့ဂုံတိတ်ခါရှိရှိနဲ့ပြည်သူလူထုရဲ့မေတ္တာကိုခံယူပြီးတော့တစုံတရာလျှော့ပေးလိုက်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆရာဦးစီဆုံးအောင်မြင်အမြင်ရောခင်ဗျာအခုကျွန်တော်တို့ဒီထိပ်ပိုင်းကောင်းဆောင်တွေတွေ့ပြကြမယ်အစီအစဉ်ကနေပြီးတော့ကျွန်တော်မြန်မာနိုင်ငံပြန်လည်သိမြတ်ရေးကိုဒီငင်းချင်းတဲ့အာဏာလွှဲပြောင်းရေးကိစ္စတွေမှာဘယ်လောက်ထိတွန်းအားတွေဖြစ်လာနိုင်တယ်လို့ဆရာအနေနဲ့သုံးသပ်မိလဲ
အဲပရမအူဆုံးတစ်ချက်ကိုပြောဖို့လိုတဲ့ဟာကတော့ဒီရုပ်ောက်ပွဲမတိုင်ခင်မှာဒီတပ်မတော်နဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အဖွဲ့ရဲ့ဒီဆက်ဆံရေးတူဦးပေါ်တူသဘောထားတွေပေါ့နော်အဲ့ဒီဟာတွေကိုကြည့်လိုက်တဲ့အခါကျတော့ဟိုကျွန်တော်တို့ဟိုပါလဲဗရင်းလာဆရာတွေအနေနဲ့ကျွန်တော်တို့သုံးသပ်လို့ရတာတွေကဟိုပါလဲဆိုတဲ့အခါကျတော့မဲပြေပုံကိုပဲကြည့်ပေါ့နော်ဥပမာတပ်မဲဆန္ဒနယ်ဒီမှာတပ်ကနေလာတဲ့ကျူတင်မဲတွေပါဒီမှာအဲအကုန်လုံးကပြည်ခံပြိုးကိုမဲပေးထားကြတယ်ဒါမဲ့အကုန်လုံးရှုံးတာပေါ့နော်ပြည်သူလူတည့်ရလုံးကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးကြတယ်ဆိုတော့ဒါတွေကိုကြည့်ရင်တစ်ဖက်နဲ့တစ်ဖက်ကဟိုဒါတပ်ပကလာတဲ့မဲတွေကဒါရေယူသစားလာတဲ့မဲတွေဖြစ်စီသမဟုပါလဲမတမာတဲ့မဲတွေဖြစ်စီဘယ်လိုဝေးကြည့်ပေါ့နော်ပြောချင်တဲ့သဘောကတပ်ပကထားတဲ့သဘောထားနဲ့ပြည်သူလူထုကြီးထားတဲ့သဘောထားနဲ့ကကိုက်ညီမှုမရှိဘူးဆန့်ကျင်ဘက်တွေဖြစ်နေသေးပဲဆိုတဲ့ဥစ္စာကိုကျွန်တော်တို့နားလည်လို့ရတယ်အဲ့ပြီးတော့မှယူကော့ဘွဲမတိုင်ခင်မှာဒေါက်တာစုကြည်ကဒါယူကော့ဘွဲမဲဆက်စီယုံကြီးတွေလုတ်တဲ့အချိန်မှာသူကပြောလဲဆိုတော့ဟိုကျမကတော့တက်မတော်ကခေါင်းတဲ့အာဂတမထားဘူးပါညာပြောနေပြီမဲတဲ့တစ်ဖက်ကမယုံဘူးပါညာဆိုတဲ့စကားတွေလည်းပြောနေတာကျမကြားရပါတယ်တဲ့အဲ့တော့အဲ့ဒီလူကြီးကတဲ့သူတို့စိတ်မျက်နှာကြီးရဲ့အဲဒီလိုမျိုးတိုင်းပြီးတော့မှပြောနေတာလားပါညာဆိုပြီးတော့ပြောတာရှိတယ်ဟိုကျွန်တော်ဆိုလိုတဲ့သဘောကတော့နောက်ဆုံးအခုယူကော့ဘွဲရလာထွက်ပေါ်ပြီးပြီအချိန်ကြီးကျွန်တော်တို့ပြည်ချောက်ပြောနိုင်တာကတော့ဒေါက်ဆန်းစုကြည်နဲ့တက်မတော်ဟာပြည်ချောက်တူဦးပေါ်တူနားလည်ပြီးတော့မှအမျိုးသားပြန်လည်ညီညာရှိရေးတွေအချင်းပြေပြေဖြစ်နေတဲ့ဆိုတဲ့အနေအထားကိုကျွန်တော်တို့မတွေ့ရဘူးမတွေ့ရတဲ့ခါကျတော့ဟိုလိုအပ်နေတာကတော့တိုင်းပြည်မှာလိုအပ်နေတာကတော့တွေ့ဆုံဆွေးနွေးရေးပဲတွေ့ဆုံတဲ့အခါကျတော့မှသာဘယ်သူကဘာပြောပြီးတော့မှဘယ်သူကဘလို့အလျှော့ပေးမလဲဘယ်သူကဘလို့မျိုးလုပ်မလဲဆိုတာကိုသိနိုင်တယ်အဲ့တော့တွေ့ဆုံဆွေးနွေးရေးကိုဒေါက်ဆန်းစုကြည်ကပြောတယ်တစ်ဖက်ကတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကလည်းဒါလက်ခံတွေ့ဆုံမယ်လို့ပြောတယ်အဲ့အချိန်ကိုတော့ဒီရုပ်ောက်ပွဲဒါဖြစ်စဉ်တွေအကုန်လုံးပြီးတော့မှတွေ့မယ်လို့ပြောတဲ့ခါကျတော့အခုနောက်ဆုံးဒီနေ့မနေ့ကျွန်တော်သိရတာကတော့ဒေါက်ဆန်းစုကြည်တို့ဘက်ကပြောတာကောင်းပါပြီသူတို့ဘက်ကဟိုပြောတဲ့အချိန်ကိုပဲအေးချမ်းချမ်းနဲ့စောင့်နေပါပဲဘာမှလောတာပြူတာတွေလည်းမရှိပါဘူးဆိုပြီးတော့မှတုံ့ပြန်ထားတာရှိတော့အလားလာကောင်းပါတယ်ဒါပေမဲ့တွေ့ဆုံဆွေးနွေးမှုကအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနောက်ဆုံးအချိန်ထိတက်မတော်နဲ့ဒေါက်ဆန်းစုကြည်တို့ရဲ့အနေအထားကပြည်ပြည်နယ်နယ်နဲ့ဖြစ်တယ်ဆိုတဲ့အနေအထားကိုရောက်ရှိမနေသေးတဲ့အတွက်ကြောင့်မလို့သိဆုံးဆွေးနွေးရကအရေးပါတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒီ NLD အနေနဲ့ကဒီတက်နယ်ပြည်လည်းမှဒီသူအစိုးရတက်လာမယ်ဆိုရင်လုပ်ငန်းတွေချက်ချုံမမောဖြစ်လိမ့်မယ်ဆိုပြီးတော်တော်များတွက်ပါတယ်ဆိုတော့ဒီသိဆုံးမဲ့သူတွေထဲမှာဒီကာကွယ်ရေးဦးစီးချုပ်လည်းပါမယ်ဆိုတော့ဒါပို့ပြီးအရေးကြီးမယ်ဆိုတော့တေချာတော့ရှိပါတယ်ဆိုတော့ဒီစစ်တပ်အနေနဲ့ရွေးကောက်ပွဲရလဒ်တွေကိုလေးစားလိုက်နိုင်မယ်လို့ပြောထားတယ်ဒါပေမဲ့ဟို NLD ဦးဆောင်မဲ့အစိုးရကိုကြတော့အပြည့်အဝလက်ခံနိုင်မဲ့အခြေအနေရောဟိုရှိရောရှိရလားဟိုကျွန်တော်ဒီစစ်တမ်းမှုအောင်တာဝန်ယူခဲ့ဘူးလေဥအောင်လင်းထုတ်သဘောထားကိုကြားချင်ပါတယ်ဥအောင်လင်းထုတ်ဒီအထူးသဖြင့်ပေါ့လေဒီကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှရဲ့သဘောထားဘလို့ရှိပြန်လို့ဥအောင်လင်းထုတ်တို့အနေနဲ့နားလည်ထားလဲ
ဟိုကျွန်တော်တို့ဒီစမ်းတော်အနေနဲ့ပြောရရင်ပေါ့ဒါကျွန်တော်တို့ဒီဗိုလ်ကြီးမင်းအောင်လှရင်တို့ကိုယ်တိုင်လည်းတို့ offense ကြီးပုံမှာဟိုတင်ယူလေးစားမှုအပြည့်အဝကျွန်တော်တို့ရှိတယ်ဒါတော့ offense ကြီးဒီဒီကပင်နေဗမာနိုင်ငံရဲ့ဟဲ့လားကောရာကောင်းကျိုးတွေကိုလုပ်ပေးနိုင်မယ်လို့ညိုလင်းတဲ့ပုံကူကြီးဖြစ်ကြပါတယ်။သို့တော့စစ်တပ်ဆိုရင်လည်းအားလုံးပေါ့လေဟိုခြုံပြုံးမှမနေသေးပါဘူး။ခဏတိလဲစစ်တပ်ကိုဟိုကြိုးကင်ပြီးတော့မှဟလာညံပြနေတဲ့ဖွဲ့စည်းပုံကူကြီးရှိနေတဲ့ဖြစ်ပါတယ်။ဒီလိုပုံကူကြီးရဲ့အမြင်ကိုလည်းဟိုထဲမတွေ့ပဲနေလို့မရပါဘူး။ဒါကြောင့်ကျွန်တော်တို့ဘာဖြစ်လို့ပြောရလဲဆိုတော့ကျွန်တော်တို့1992ကစပြီးတော့မှကျွန်တော်တို့တပ်တင်းမှာရှိနေခြင်းများစပြီးတော့အားလုံးပြည်ထောင်မိပါလိမ့်မယ်။တော့ဒေါ်ဆန်းစုကြည်နဲ့ပတ်သက်တော့၎င်း၊ကိုကျော်ဆန်းနဲ့ပတ်သက်တော့၎င်း။ဒါကျွန်တော်တို့ဒီဝါရချက်လာပေါ့ဗျာ။ဟိုဒါဒေါ်ဆန်းစုကြည်စတိုင်းပြီးအုပ်ချုပ်ရင်တို့တက်မတော့ပြိုကွဲနေမယ်၊တက်မတော့ချက်လိမ့်မယ်ဆိုရမျိုးတွေကတောက်လျှောက်ကျွန်တော်တို့ဒီရိုက်ပြမဟိုတွင်းလာခဲ့တဲ့ဒီတမ်းမျိုးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီရာရှိပိုင်းဒီမသိဘူးပေါ့။ဒါပေမဲ့စစ်တပ်ဆိုတာကဟာအကြောက်တရားနဲ့နေရတာများပါလိမ့်မယ်။တကယ်လို့တူတယောက်ကပေါက်ပြီးတော့မှသူတို့ကရှေးလိုက်မြို့လိုက်ပါအကုန်လုံးကဟိုမျိုးပြောင်းဖြုတ်တဲ့နေသားမျိုးကျွန်တော်တို့ရှိပါတယ်အဲ့တော့အခုအချိန်ကမှတော့ဒါဘိုးဘိုးကြီးမင်းအောင်လိုင်းကိုယ်တိုင်လေဟဲ့လား ထောက်ခံမယ်လို့ပြောထားတယ်။ဒါ၄နဲ့စစ်တပ်မှာတစ်ခုပေါ့စိုးရိမ်တာတစ်ခုကအကြံနဲ့ဒီကျမ်းမာရေးတွေ၊ပညာရေးတွေ၊စီးပွားရေးတွေကိစ္စတွေမှာစစ်တပ်အနေနဲ့စိတ်ဝင်စားမှုတလောက်ကြီးဟိုနောက်ပိုင်းမှာပြင်းပြထန်ထန်ရှိကြအကြောင်းမရှိဘူး။ဒါပေမဲ့ဒီတိုင်းသားလက်နက်ကန်ရေးမှာအခုဒီခုလက်ရှိဖြစ်သွားတဲ့ဒီတိုင်းသားလက်နက်ကန်ကြီးလက်မှတ်ထိုးတဲ့ကိစ္စပါ။မတော်ဆန်းစုကြည်ပါဝင်ခြင်းမရှိပါဘူး။ဟိုဒီဥစ္စာကဒီအချက်ချက်ကတော်ဆန်းစုကြည်နဲ့ဒီတံပရောဂျာမာဒီလက်နက်ကန်ကိစ္စနဲ့ပတ်သက်ပြီးတော့မှတော်တော်လေးကိုဆွေးနွေးရမယ်နေတာလို့ရှိပါတယ်။အဲဒီဆွေးနွေးချက်ဒီပြည်လေသွားရင်တော့အားလုံးကကျွန်တော်တို့အဆင်ပြေသွားနိုင်ပါတယ်။ဘာဖြစ်လို့ဆိုတော့ဘာမြန်မာနိုင်ငံပေါ်လာတာကလည်းလာဘူးတော့ဆန်းကပြည်တော်စုသူကပင်လုံကြီးလာကပြီးမှပြည်တော်စုမြန်မာနိုင်ငံဆိုတာပေါ်လာတာဖြစ်ပါတယ်။ပင်လုံရဲ့သဘောတူညီချက်တွေကိုလည်းဘူးတော့ဆန်းချခဲ့တဲ့ဥစ္စာတွေတော့ဒေါ်စစ်ကြည်နဲ့တစ်ဖက်ကလည်းကျွန်တော်တို့အကောင်းကြီးပေါ်ရမယ်။ဒီနေ့နှစ်60ကျော်သွားတဲ့အချိန်ကမျိုးမှလည်းအချိန်ကြီးကတမျိုးဆုံးပါပြီ။ဒီကြားထဲမှာဒီ compromise တို့ကတော်တော်ကြီးကပါတယ်ဆိုတော့တိုင်းရင်းသားလက်လက်ကင်ဘွဲ့တွေကဘယ်လောက်လျှော့မလဲစစ်တပ်ကဘယ်လောက်လျှော့မလဲဒီကြားထဲမှာဘယ်လောက်ညှိနှိုင်းပေးနိုင်မလဲဆိုတဲ့ပုံမှာအများကြီးပြီးပါတယ်ခင်ဗျာဒီပေါ်မူတည်ပြီးတော့မှဟိုဒီစစ်တပ်အနေနဲ့ဒီဟိုခေါင်းဆောင်မှုကတော်တော်ဆက်ပြီးနေရည်မှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့လှမ်းပြီးဆက်သွယ်ထားတဲ့လူတွေလည်းရှိနေပါတယ်မလေးရှားဦးတင်ရွှေဖြစ်ပါတယ်ဦးတင်ရွှေအမြင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကစစ်တပ်ကတော့ဟိုခုနကပြောလို့မဟုတ်တော့နိုင်ငံရေးမှာပါဝင်ပတ်သက်နေတာကတော့တော်တော်လေးကိုထင်ရှားပါတယ်တို့ပေမဲ့လည်းဒီ2008ဖွဲ့စည်းပုံနဲ့ပတ်သက်လာရင်တော့သူတို့ကတစုံတရာအရှုတ်အသင့်ပေးမယ်လို့တော့ကျွန်တော်ကတော့မယုံကြည်ပါဘူးဒီသိဆုံးချင်းလေးကိုလည်းဒေါန်ဆန်းစုကြည်ကအချိန်ကြီးသူတို့ကိုအရင်လဲပန်ကြားခဲ့မှုပါတယ်အခုလည်းရေကောက်ပွဲအလွန်ကာလမှာဒီလိုသိဆုံးချင်းလေးလမ်းကပဲတစုံတရာနိုင်ငံရေးအဖြစ်တက်ရောက်မယ်ဟိုဆွေးနွေးတဲ့လမ်းကပဲဟိုတိုင်းပြည်ကိုစုံတရားကိုတိတ်တဆိုင်မှုမဖြစ်ပြီးနဲ့စပွဲဝိုင်းပေါ်မှာဆွေးနွေးပြီးတော့ဒါအခြေချရင်ကောင်းမယ်ဆိုတဲ့အယူဆကတော့ဟိုဒါကတော့ကျွန်တော်တို့ရဲ့ကောင်းဆောင်ကြီးဒေါန်ဆန်းစုကြည်ကအရင်ကလည်းတန်းလန့်မှုပါတယ်ဒါပေမဲ့စစ်တပ်ကတော့အများအတန်းသူကဟိုစစ်တပ်မှာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တို့ဘာလို့ကဟိုတက်မလို့မိဘုံပြုတ်ကြတာတို့ဘာလို့မှဒီဒေါန်ဆန်းစုကြည်ကိုအမုန်းတရားပွားတာတို့ဘာလို့အဲ့လိုထိုးနဲ့တိုက်ခိုက်တာတို့လည်းရှိပါရဲ့ဒါပေမဲ့ကျောင်းစံတကြီးဟာဖြစ်လာရင်သမရဖြစ်မှာဟာစစုံတရားနိုင်ငံရေးမှာပါဝင်ပတ်သက်လာနေစဉ်ဒီသမတော်အတွက်ဟိုအခက်ခဲတွေနဲ့ရင်ဆိုင်ရမယ်နောက်ပြီးတော့အကျက်သေးတွေနဲ့လည်းသူတို့ကြုံတွေ့ရမယ်ဆိုတာလည်းသူတို့ကဒီလိုပဲဟိုတက်ထားပါတယ်ကျွန်တော်ယုံကြည်ဆင်ပါတယ်ဒါပေမဲ့ဒီအခုစစ်ဆုံးချင်းလေးကိုဟိုကျောင်းစံတကြီးကကမ်းလမ်းနေမယ်လေသူတို့တက်မတော်ကဝေးအစည်းအဝေးကတော့စစုံတရားသူ့အနေနဲ့တော့ဟိုအလျှော့အတင်းပေးမယ်လို့တော့ကျွန်တော်တို့သိမယုံကြည်ပါဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာခုဒီအနယ်ရီကဒီရွေးကောက်ပွဲမှာတခဲနဲ့နိုင်တဲ့အတွက်လူတွေကတော့တော်တော်ဝမ်းသာနေကြပါတယ်အခုတော့ဒီနောက်တစ်ဆင့်အာဏာလွှဲပြောင်းရေးကိစ္စနဲ့ပတ်သက်လို့ကြားတော့နည်းနည်းတော့စိုးရိမ်ကြတဲ့ပုံတွေလည်းရှိနေကြပါတယ်ဆိုတော့အထူးသဖြင့်ကတော့ဒီနှစ်ပေါင်းများစွာဒီအာဏာဆုပ်ကိုင်လာတဲ့လူတွေအနေနဲ့လူတွေနဲ့လက်လျှော့ရမလားဆိုပြီးတော့လူတွေကြားထဲမှာစိတ်ပူလာတယ်လည်းကြားနေပါတယ်ဆိုတော့အခုထိတ်တန်းကောင်းဆောင်တွေတွေ့ပြဆုံပြမယ်ဆိုရင်ရောဒီကိစ္စတွေကတစုံတရာရှင်းရှင်းလင်းလင်းဖြစ်သွားနိုင်စရာရှိလားဒေါက်တာလက်ကျော်စောအမြင်ဆွေးနွေးပါအောင်ခင်ဗျာ
ကျမကဒီလိုမြင်ပါတယ်အခုအချိန်ကြီးကကမ္ဘာအချိန်ကြီးကလည်းအတော်ပြောင်းသွားပြီဖြစ်ပါတယ်ကမ္ဘာအချိန်ကြီးအရာကိုကနော်နိုင်ငံရေးကိစ္စတွေကိုအပြန်အလှန်ဆွေးနွေးပြီးတော့တွေ့ဆုံဆွေးနွေးအဖြေရှာရေးကအဲပုံမူပြီးတော့အကျိုးသက်ရောက်တယ်ဆိုတော့အမြင်ကတော်တော်ကြီးကိုဟိုဟိုဖွင့်ပြနေပါတယ်ဘယ်လိုခေါ်မလဲအပေါ်ကြီးရနေတာအရင်တော့ကတော့ကျမတို့ဘာမှမဆိုတစ်ခနဲ့စစ်နဲ့ဖြေရှင်းမယ်စစ်တိုက်ပြင်မယ်စစ်တိုက်ပြင်မယ်ဆိုတာတဲ့အခုကတော့အပြန်အလှန်တွေ့ဆုံဆွေးနွေးအဖြေရှာရေးဆိုတာကိုဝင်ပြလာပါတယ်နောက်စစ်တပ်အနေနဲ့ကတကယ်တကယ်တော့သူတို့ကအချော့ပေးချင်စိတ်မရှိပါဘူးသို့တော်လည်းကမ္ဘာအခြေအနေတွေပြောင်းလာတဲ့အောက်မှာသူတို့အနေနဲ့မလွှဲမရှောင်သာရှော့ရတော့မယ်ဆိုတာကိုသဘောပေါက်လာပါပြီဟုတ်လား2000ရွှေဝါရောင်တော်လှန်ရေးပဲကြည့်ဟုတ်လားဒီနေ့မနေ့ဒီဂျပန်ကြီးဆုံးတယ်နေ့လယ်မှာဆိုလို့ရှိရင်ဒီဓာတ်ပုံတွေကတကဘာလုံးပြန့်သွားပြီညနေမှာဆိုလို့ရှိရင်ဒီဗမာတန်ယုံတွေကိုဆန့်ကျင်ကန့်ကွက်ပွဲတွေဖြစ်နေဟိုတုန်းကလို့ကိုယ်နိုင်ငံထဲမှာကိုပိတ်ကြိတ်ရိုက်ရင်ရိုက်နှဲ့ရင်နှဲ့တန့်ရင်တန့်တကဘာလုံးကမတိကျင်အောင်ဆောင်လို့မရတော့ဘူးမတိကျင်မှာအဆုံးချက်ချင်းရောက်ကြတာဖြစ်တယ်ဆို ဒါကြောင့်မလို့ဒီစစ်တပ်အနေနဲ့သူတို့အကြမ်းဖက်နဲ့အထက်ကနေဆိုပြတ်တတ်တယ်အထက်ကနေဆိုပြတ်တတ်တယ်အကျင့်ကိုပြန်ရုံးမယ်ဆိုတာသူတို့သိလာပြီနောက်တစ်ခုကဒီစစ်အာဏာရှင်စနစ်ကြီးဟာဘယ်သူကိုမှကောင်းကျိုးမပေးဘူးဆိုတာတတ်မှုတွေရောဘူဂျုတ်ကြီးတွေကတိလောက်ဒါအောက်ခြေနဲ့မဟုတ်ဘူးရိုးရိုးရဲပေါ်လေးတွေနဲ့မဟုတ်ဘူးခင်ဗျာ တောက်လျှောက်ပဲကြည်ဟိုမနေ့ကပဲ အဲ့တော့ဒီဟာကိုကာဝယ်ပေးနေတယ်ဒီ2010ဒီဟိုနေပေါ့ပါလေဒီကောင်းပြီဖွဲ့စည်းအုပ်ချုပ်ပေါ့အဲ့ဖွဲ့စည်းအုပ်ချုပ်ပေါ့ဒါပြင်ရတော့မှာဒါစစ်တပ်ကိုယ်တိုင်ကလည်းတစုံတရာအချိန်ကျလာရင်တဖြည်းဖြည်းပြင်တာပေါ့လို့တောင်ပြောလာနေပြီအဲ့တော့အဲ့ဒီဟာနဲ့စစ်တပ်အနေနဲ့တဖြည်းဖြည်းဟိုချက်ချင်းကြီးတော့ဖြစ်နိုင်မှာဖြစ်နိုင်မှာပေါ့ဗျာသို့တော်လည်းတဖြည်းဖြည်းချင်းဒါ ူပုဂ္ဂိုလ်ဒီဟိုဘသူ့ကိုမှအာဃာတမထားဘဲနဲ့ဒီစနစ်ကြီးတဖြည်းဖြည်းပျောက်ပြီးတော့တရားမျှတတဲ့ဒီမိုကရေစီခေတ်ဖြစ်အောင်တဖြည်းဖြည်းကြိုးစားသွားမယ်ဆိုရင်ပြည်သူလူထုကလည်းတတိရှိသွားနဲ့တဖြည်းဖြည်းတွန်းအားပေးသွားမယ်ဆိုရင်ဖြစ်နိုင်တယ်လို့ကျွန်မထင်ပါတယ်
။ဟုတ်ကဲ့အခုကဒီ90ပြည့်ရွေးကောက်ပွဲလုံးကတော့ဒီရွေးကောက်ပွဲမှာအနေအနိုင်ရတယ်ဒါပေမဲ့လည်းနောက်ဆုံးမှာအနာလွှဲမပေးဘူးဆိုတော့အခုကအခြေအနေကတော့90လောက်တော့မတူပါဘူးဒါပေမဲ့လူတွေကအဲဒီတော့အခြေအနေမျိုးတွေကြုံခဲ့ဘူးတော့လူတွေကအခုချိန်ထိလည်းဟိုဒါကြီးကပြန်ပြီး6လက်နေတာကိုခံရတဲ့သဘောမျိုးဖြစ်နေတော့စိုးရိမ်မကင်းတဲ့စိတ်တွေကတော့ပျောက်တော့မပျောက်ကြသေးဘူးဆိုတော့အခုဒီထိတ်တန်းကောင်းဆောင်တွေကြားမှာတွေးပြစုံပြစ်ပြီးဆိုရင်ရောဒီကိစ္စတွေနဲ့ပတ်သက်လို့ဟိုလူလူကြားမှာစိတ်ပြေရောစရာတွေပါတယ်ထွက်ပေါ်လာနိုင်စရာအကြောင်းတွေမြောင်းလင်းလို့ရနိုင်မလားဆရာဦးစီစွာအောင်မြင်မြင်ဆွေးနွေးပါအောင်ခင်ဗျာ
ဒီနေ့မနေ့ကျွန်တော် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူဒါဦးဝင်းထိန်နဲ့ကျွန်တော်ဟိုအင်တာဗျူးတွေပါလုပ်ပါတယ်စကားတွေပါပြောပါတယ်ဒီကိစ္စတွေကျွန်တော်တို့အများကြီးပြောပါတယ်ပြောတဲ့ခါကျတော့ဒီကိုရတော်ကပြောတဲ့ကိစ္စပေါ့ NLD ကဟုတ်တယ်အားလုံးနိုင်သွားပြီပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေဒီဖွဲ့စည်းပုံအခြေခံဥပဒေဆိုတဲ့ဟာကဒါကဒီတက်မလို့ကောင်းဆောင်အရင်စစ်ကောင်းဆောင်တွေကပြတ်ထန်းသွားတဲ့ဟာပါပဲပြောမယ်ဆိုရင်အဲ့ဒီဖွဲ့စည်းပုံအတိုင်းဆိုရင်တောင်မှဒီအာဏာရဟိုပါလေအနိုင်ရတဲ့ဒီဒီဟိုပါလေစွတ်တော်အမတ်တွေကိုသမ္မတရွေးခွင့်အစိုးရဖွဲ့ခွင့်တာပြီးကိုပြေးရမှာပဲဒါပေမဲ့ဒီအကျိုးစီးပွားတွေနဲ့ဆက်ဆက်နေတဲ့အခါကျတော့ဒါတွေကတကယ်ပဲတွဲပြီးဟိုဘာမလားဆိုတဲ့ဟာကဒီ NLD မျိုးတော်ကိုယ်တိုင်ကိုကသံသယရှိတယ်ဒါဥင့်ထိန်တို့ကိုယ်တိုင်ကလက်တွေ့မဖြစ်သေးဘူးဆိုတဲ့ခါကျတော့သူကိုယ်တိုင်လည်းစိုးရိမ်ပူပါမှုတွေရှိတယ်။စိုးရိမ်ပူပါမှုတွေရှိလို့လည်းဒေါက်တာစုကြည်ကအမြဲတမ်းနဲ့ဒါတွေ့ဆုံဆွေးနွေးရအောင်ဆိုပြီးတော့မှသူသုံးယောက်စလုံးကိုသူကကမ်းလှမ်းတာဖြစ်ပါတယ်။ဒါအဲ့ဒီတော့ဒီလိုမျိုးကမ်းလှမ်းတဲ့စီမှာတစ်ဖက်ကတုံ့ပြန်မှုတွေကတော့တွေ့မယ်။ဒါပေမဲ့ရုပ်ောက်ပွဲဖြစ်စဉ်တွေပြီးမှတွေ့မယ်ဆိုတဲ့ဟာမျိုးကိုလာတယ်။အခုနောက်ဆိုရင်နိုင်ငံကတန်တမာနေနဲ့အခုဒီနေ့ထွက်တဲ့သတင်းစာတွေကလည်းအကုန်လုံးပါပေါ့နော်။ကတမ်းတော့ကဝေးဦးကြီးချုပ်ကိုယ်တိုင်ကဟိုနောက်ပြလာမယ်အစိုးရဖွဲ့နဲ့ပူပေါင်းဆောင်ရွက်သွားမယ်ဆိုတဲ့စကားတွေတွေ့တဲ့ခါကျတော့ကောင်းသောစကားတွေပါပဲဒါဒီအကုန်လုံးကဒါပေမဲ့ကျွန်တော်တို့သတိပြုဖို့လိုတာကဒီအပြောင်းလဲကာလအတွက်ကိုနောက်ထပ်အချိန်၅လတိတိကျန်သေးတယ်အဲ့ဒါတစ်ချက်နောက်ဒုတိယတစ်ချက်ကကျွန်တော်တို့ဒါကျွန်တော်ဆိုအခုအသက်50ကျော်ပါပြီကျွန်တော်တစ်သက်မှာဒါကျွန်တော်တို့မတွေ့ဘူးရဲ့ဒါတမ်းတော့ကျွန်တော်တို့ကမဟုတ်တဲ့တမ်းတော့အစိုးရမဟုတ်တဲ့အစိုးရတစ်ဖွဲ့ကိုအာဏာလွှဲပေးရေးဆိုတဲ့ဥစ္စာကကျတမိုင်းပါပေါ့နော်ကျွန်တော်တို့ရာစုနှစ်တဝက်ကျော်မှာကျုံ့ဝဲမဲ့ကိစ္စဆိုတော့ဟိုတကယ်များဖြစ်ပါမလားဆိုပြီးတော့သံမြတ်ဖြစ်တယ်ဆိုတာကလည်းကျွန်တော်တို့အကုန်လုံးမှာဒါသံမြတ်ဤဒါဖြစ်နေကြတယ်အဲ့ဒီခါကျတော့ဒါဘာလို့လူအပ်တယ်လဲဆိုတဲ့ခါကျတော့နှစ်ဖက်စလုံးပေါ့တစ်ဖက်ကဒေါက်တာစုကြည်နဲ့ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်လည်းအခုဒီခြေနေကိုရောက်ပြီးဒီခြေနေကနေပြီးတော့မှဒါတက်မတော်အရာစုတွေကနားလဲအောင်သူတို့ဘယ်လိုစီယုံမလဲဘယ်လိုဆွဲဆောင်မလဲဘယ်လိုနည်းနဲ့အမျိုးသားပြန်လေရရှိပြီးတော့မှတိုက်ပြီးကောင်းကိုလွတ်သွားမလဲဆိုတဲ့နည်းနဲ့မှန်ကန်ကန်ချစ်ကပ်ဖို့လိုတယ်လို့တစ်ဖက်ကတက်မတော်ခေါင်းဆောင်တွေစစ်ခေါင်းဆောင်တွေနည်းနဲ့တိုင်းမျိုးဥစ္စာပေါ်ဖြစ်ခဲ့တဲ့သမိုင်းတွေကနေသင်္ကန်းစာကြီးကြီးကျယ်ယူဖို့လိုတယ်အဲ့ဒီသင်္ကန်းစာတွေကဘာတွေလဲဆိုတဲ့ခါကျတော့ပြည်သူလူထုရဲ့ဆန္ဒကတစ်မျိုးအဲသူတို့တွေဖြစ်နေတာကတစ်မျိုးအဲပြီးတော့မှဒါဘုံရုံမူကြီးတန်းရွှေပေါ့အထူးသဖြင့်ဒီဆရာသားရှင်တွေကဒီစစ်ခေါင်းဆောင်တွေကိုကျွန်တော်တို့ပြီးသွားတယ်တစ်ထောင်ရှိဖွဲ့စည်းပုံနဲ့ဒီမှာဖြတ်စည်းသွားတယ်ဘလို့ဖွဲ့ဖြတ်စည်းသွားတဲ့ဆိုတဲ့ခါကျတော့အခွင့်အရေးအဲ့ဒါမှာအများကြီးပြေသွားတယ်တမလို့ကာကွယ်ရေးဦးစီးချုပ်ကိုအဲ့တော့စွတ်တော်ထဲမှာတမလို့ကာကွယ်ရေးဦးစီးချုပ်က25ရက်ခန့်တော့တမလို့အမတ်တွေကိုခန့်လို့ရမယ် အဲ့ဒီခါကျရင်အဲ့ဒီအမတ်တွေကသမ္မတလောင်းကိုမဲပြီးဝင်ရမယ်အဲ့တော့ပါတီတစ်ခုကိုထောင်းအဲ့ဒီပါတီထဲမှာတမလို့သားအဟောင်းတွေပါဝင်ကြပြီးရင်26ရာခိုင်နှုန်းတော့နိုင်အောင်လုပ်လုပ်ပြီးတဲ့ခါကျတော့ရှိရဲ့တိုင်းပြည်ရဲ့အာဏာကိုအစင်ဆက်ဒါနှစ်ပေါင်းများစွာဆက်ပြီးတော့အုပ်ချုပ်သွားနိုင်မယ်မင်းတို့တွေကသမ္မတဖြစ်နိုင်တယ်ဝန်ကြီးဖြစ်နိုင်တယ်အစိုးရရာထူးတွေရနိုင်တယ်ဆိုပြီးတော့မှဖြတ်စည်းသွားခဲ့တယ်အဲ့ဒီဖြတ်စည်းသွားခဲ့တဲ့ဟာကိုအခုလက်ရှိတောင်းတော်ကောင်းဆောင်တွေကပြီးတော့လုံနေကြတဲ့အခါကျတော့တမတော်ကဒီတကယ်ကြီးညုံထဲမှာအချိုးစည်းဝါညုံထဲမှာနစ်နေပြီးတော့မှတစ်ခါတိုက်ပြည့်ရဲ့အဆုံးချာအာဏာကာကွယ်ရေးတမတော်စွန့်ရင်မြင့်နေပြီးတော့မလုံနိုင်တဲ့အနေအထားရောက်တယ်အဲ့ဒီဥစ္စာကိုတမတော်ကောင်းဆောင်တွေကသင်္ကန်းစာကောင်းကောင်းယူဖို့လိုတယ်အဲ့လိုသင်္ကန်းစာယူပြီးတဲ့နောက်မှာအခုပြည်သူလူထုကရွေးချယ်ပေးလိုက်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီကအပေးယူအချော့တင်းတွေလုံးနားလည်မှုတွေလုံးပြီးတဲ့ခါကျလို့ရှိရအချုပ်ချအာဏာကိုတကယ်ထိမ့်သိမ့်နိုင်တဲ့တပ်မတော်တိုက်ခိုက်ရေးဆွဲရည်ပြင့်တင်နိုင်တဲ့တပ်မတော်လူလူပြည်သူတို့ကပုံပြီးတော့မှနေစားရတဲ့တပ်မတော်ဖြစ်အောင်သူတို့လုပ်ဖို့အချိန်ကျပြီဆိုတဲ့ဟာကိုသူတို့နားလည်လာတယ်ဆိုရင်တော့ကျွန်တော်တို့အချိန်ကြီးကပိုကောင်းသွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ကိုဦးအောင်လင်းထုတ်ကလည်းကျွန်တော်မေးချင်ပါတယ်အခုလက်ရှိဒီထိပ်သီးကောင်းဆောင်တွေဆွေးနွေးကြမယ်ဆွေးနွေးပွဲတွေကနေတစ်ဖက်နဲ့တစ်ဖက်အခုကတော့အထူးသဖြင့်ကတော့ဟိုတပ်ပိုင်းနဲ့ဖြစ်နေတဲ့ကိစ္စတွေဆိုတော့တက်နယ်ဒီအခုအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတစ်ဖက်နဲ့တစ်ဖက်စိတ်ချလိုက်လောက်တဲ့အခြေအနေမျိုးတွေတစုံတရာဖန်တီးပေးနိုင်မယ်လို့မျှော်လင့်လို့ရလားအခုမကြခင်ဆွေးနွေးဖို့ရှိနေတဲ့အစီအစဉ်တွေကနေပြီးတော့
ဟုတ်ကဲ့မျှော်လင့်လို့ရပါတယ်ခင်ဗျာဟိုခစ်စနစ်နဲ့တိုင်းပြည်နိုင်ငံကအခြေအနေကမတူတော့ပါဘူးအထူးသဖြင့်တော့ဒီဒေါ်ဆန်းစုကြည်ကိုတရုတ်ပြည်ကဖိလိတဲ့ဥစ္စာကဆိုတော့ကျွန်တော်ပပတ်တက်မလို့တက်မလို့လက်ရှိမလာပြီးအစိုးရတက်မလို့ကျွန်တော်လေးတုံ့ပြန်သွားတဲ့ဒီတိုင်းတို့ကျွန်တော်တို့ရှိပါတယ်ဒါကြောင့်ခုဒီရေကပွဲရဲ့ရလဒ်ကိုတော့ဟလာကျွန်တော်တို့တမ်းတော်နေနဲ့လက်ခံမယ်ဆိုတာတရားဝင်ကြေညာပါဒါပေမဲ့တခုရှိတာက2008ဖွဲ့စည်းပုံကလက်ခံမယ်လို့ပြောထားတာဖြစ်ပါတယ်အဲ2008ဒီဒေါ်ဆန်းစုကြည်ကအစိုးရဖွဲ့ရဲ့မှာအစိုးရဖြစ်ပြီးတဲ့နောက်ပိုင်းမှာပေါ့လေတမ်းတော်နဲ့ဆက်ပြီးတော့မှဟိုဒီဆက်ဆံကြီးထွားတဲ့ပုံမူတည်ပြီးတော့မှကျွန်တော်တို့စောင့်ကြည့်ရပါမယ်ခုနဦးစီတို့အောင်မြင်ပြောလို့ပဲမှတ်ပါတယ်ဒီ1993ခုနှစ်တပ်ဖွဲ့စည်းပုံအခြေခံစဆွဲမှုအမျိုးသားညီလာခံစလုပ်ခဲ့ကူကဗိုလ်ချုပ်ကြီးတန်းရွှေကိုတိုင်ကပြောခဲ့တာရှိပါတယ်အဲ့တော့ဟိုကျန်တဲ့ဗိုလ်ချုပ်ကြီးချင်းရောတို့ဗိုလ်ချုပ်ကြီးချင်းတို့ကပြောပါတယ်အဲ့ဒီကတော့တမ်းတော်ရဲ့ဥစ္စာမှုခန်းကဏ္ဍပါရမယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့မှဒီအချက်ကဒီကစားနိုင်ငံရေးပျောက်သွားလိမ့်မယ်ဆိုတဲ့အမျိုးကျန်တဲ့ဗိုလ်ချုပ်ကြီးကထောက်ပြပြီးနဲ့ဗိုလ်ချုပ်ကြီးတန်းရွှေကအဲ့ဒီချိန်အဲ့ဒီခါတော့မှမကောင်းလားကွာဒီကစားနိုင်ငံရေးပျောက်သွားလို့မကောင်းလားဆိုရင်ရွေးချယ်မျိုးနဲ့ဒီ2008ဖွဲ့စည်းပုံကိုဆွဲခဲ့တာပါ။အဲ့တော့ဒီ2008ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာဒေါ်စားစုကြည်နဲ့အန်ဂလီမှာတာဝန်အများကြီးရှိတယ်။ဖြည်းဖြည်းချင်းနဲ့တမတော်ကိုညီညီသာသာနဲ့တိမ်တိမ်တိုက်တယ်ပြီးတော့မှပြင်သွားပါလိမ့်မယ်။ဟိုတရားနာတော့လို့ပေါ့လေ။အတင်းအာရမအဖြတ်တင်းနဲ့သွားပြီးတော့လုံလို့ရှိရင်ရှုပ်ကုန်တဲ့အနေအထားမျိုးရှိပါလိမ့်မယ်။ကျောင်းဝင်ဖွဲ့စည်းပုံမှာသူတို့ထည့်ထားတာကတမတော်ကအာဏာသိမ်းလို့ရတယ်ဆိုတဲ့ဥစ္စာကဖွဲ့စည်းပုံမှာတရားဝင်ထည့်ထားတာရှိပါသေးတယ်။အဲ့ဒါကိုလည်းတတိထားဖို့ပြောရလိမ့်မယ်။အဲ့တော့အာနာကတော့လွှဲပြောင်းမယ်။ကိုယ်လည်းလွှဲလွှဲပြောင်းဖို့ကျွန်တော်ယုံကြည်ပါတယ်ခင
်ဗျ။ဟုတ်ကဲ့။ဆွေးနွေးဖို့ဆက်သွယ်ရင်အချင်းခက်ခဲကြောင့်ကျွန်တော်တို့မဆက်သွယ်နိုင်တဲ့ပုံစံတွေအားလုံးလည်းတောင်းပန်ပါမယ်။